မြန်မာအနာသိန်းစစ်ကောင်စီအနေနဲ့အာဆီယံအဖွဲ့ရဲ့ဒေတာရင်းဆွေးနွေးပွဲတွေကိုနိုင်ငံရေးရလက်တုံ့ပြန်နေရေးအသုံးမချဖို့စင်ကာပူကာဝေးဝန်ကြီးကဒီသတင်းပတ်ထဲမှာပဲသတိပေးလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့အာဆီယံကိုသူတို့ရဲ့ရည်ရွယ်ချက်တွေအသုံးမချသင့်ဘူးနဲ့လက်တုံ့ပြန်နိုင်ငံရေးအတွက်အသုံးချနေတာကအာဆီယံအဖွဲ့ကြီးကိုခက်ခဲတဲ့အနေအထားကိုတွန်းပို့နေတယ်ဆိုပြီးတော့နိုဝင်ဘာ20ရက်ကကျင်းပတဲ့အာဆီယံကာဝေးဝန်ကြီးများအစည်းအဝေးတွင်မှာစင်ကာပူကာဝေးဝန်ကြီးဒေါက်တာအန်အန်ဟန်ကပြောတာပါအာဆီယံကာဝေးဝန်ကြီးများအဖွဲ့ကိုတရုတ်၊အိန္ဒိယ၊ရုရှားနဲ့အမေရိကန်ပြည်ထောင်စုအပါအဝင်အာဆီယံပြည်ပက၈နိုင်ငံနဲ့ပူးပေါင်းပြီးတိုးချဲ့ဖွဲ့စည်းဖို့မြန်မာဘက်ကကန့်ကွက်နေလို့အဖွဲ့ချက်ထွန်နိုင်ရေးမရင်မယားဖြစ်နေတာကိုထောက်ပြရမှာမြန်မာစစ်ကောင်စီကိုအဲ့လိုသတိပေးခဲ့တာပါအာဆီယံအသင်းကြီး၁၀စုနှစ်နှစ်ခုအတွင်းကာဝေးရေးပူးပေါင်းဆောင်ရွက်ချက်တွေကြိုးပမ်းတည်ဆောက်ခဲ့ပေမဲ့မြန်မာနိုင်ငံကြောင့်အာဆီယံဗဟိုပြုမှုအာဆီယံ centrality ကိုပါထိခိုက်ပျက်စီးစေတဲ့အပြင်မြန်မာနိုင်ငံရဲ့အပြုအမူတွေကအနေနဲ့များကြောင်းသတိပေးပါတယ်။ဒါ့အပြင်ဒေတာရင်းကာဝေးဆိုင်ရာတိုင်ပင်ဆွေးနွေးရေးနဲ့ပူးပေါင်းဆောင်ရွက်ရေးရန်ညားမှာအဆင့်အမြင့်ဆုံးဖြစ်တဲ့အာဆီယံကာဝေးဝန်ကြီးများအဖွဲ့အပေါ်မှာလည်းယုံကြည်စိတ်ချမှုဆုံးရှုံးနိုင်တယ်လို့စင်ကာပူကာဝေးဝန်ကြီးကသတိပေးထားတာဖြစ်ပါတယ်ခင်ဗျာ။